မြန်မာအတိုင်းကံမှာပြဿနာတွေအားလုံးပြည်လေသွားပြီလို့မဆိုနိုင်ပေမဲ့အရင်ကနဲ့မတူတဲ့ထူးခြားတဲ့ပြောင်းလဲမှုတွေအလားအလာကောင်းတွေတွေ့နေရပြီဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်တော်စုဟိုနိုလူလူမြို့က Eastward Center မှာအာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့မင်ကုန်းပြောကြားရမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ကုသညုံကဆက်လက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကောင်းပါခင်ဗျာ။ဒီ Hawaii တက္ကသိုလ် Manoa Campus က Eastward Center မှာအာရှပစိဖိတ်ဒေသဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ American Soya ရဲ့မူဝါဒအမြင်တွေကိုဒီနိုင်ငံကျန်းဝင်ကြီး Kerry ကနေပြီးတော့အခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲပြောဆိုနေတာဖြစ်ပါတယ်။အာရှဒေသမှာပြုပြင်ပြောင်းလဲမှုတွေကိုတွေ့လာရသလိုပဲမြန်မာနိုင်ငံကပြောင်းလဲမှုတွေကိုလည်းသူကအသိအမှတ်ပြုပြောကြားသွားပါတယ်။ဒီအရှေ့အာရှဒေသဟာအလျင်မြန်စီးပွားကြီးပွားတိုးတက်လာနေပြီးတော့ကမ္ဘာစီးပွားရေးမှာလည်းတိုးတက်လာဖို့အတွက်အရေးပါတဲ့ဒေသဖြစ်တယ်ဆိုပြီးတော့ပြောပါတယ်။နောက်တစ်ဖက်မှာစီးပွားရေးအခွင့်အလမ်းတွေပွင့်လင်းလာတာကြောင့် American ပြည်အောင်စုအနေနဲ့ပို့ပြီးတော့ထူးခြားဆက်ဆံမှုလိုတယ်လို့ပြောပါတယ်။နော်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာပြောင်းလဲမှုတွေကိုသူ့အနေနဲ့မျက်မြင်တွေ့လာရတယ်ဆိုပြီးတော့ဒီအာရှဒေသကပဲမကြာခင်ကပြန်လာတဲ့နိုင်ငံကျန်းဝင်ကြီး Kerry ကအခုလိုပြောသွားပါတယ
် I'll never forget 15 years ago I visited in then Burma no confusion with Myanmar but
လွန်ခဲ့တဲ့15နှစ်တုန်းကမြန်မာနိုင်ငံကိုတွားရောက်စဉ်အချိန်မှာဒီဒွန်ဆန်းစုကြည်ကိုနေအကြကြုံမှာတွေ့ဆုံခဲ့တယ်ဆိုပြီးတော့ဒီနိုင်ငံကျန်းဝင်ကြီး Kerry ကပြောဆိုခဲ့တာပါအခုတစ်ခေါက်မြန်မာနိုင်ငံကိုသူသွားတဲ့ခါမှာလဲဒွန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဒီတစ်ခေါက်မှာတော့ဒီလွတ်လပ်စွာပြောဆိုခွင့်ရနေတဲ့လွှတ်တော်အမတ်တူဖြစ်နေပြီဆိုပြီးတော့ဒွန်ဆန်းစုကြည်ကိုပြောပါတယ်မြန်မာနိုင်ငံမှာပြဿနာအားလုံးကိုရုတ်တရက်ကြီးဒီဖြေရှင်းနိုင်မှုမရှိပေမဲ့လို့မြန်မာနိုင်ငံရဲ့အခြေအနေဟာတကယ့်ကိုထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေကိုသူမျက်မြင်တွေ့ခဲ့ရတယ်ဆိုပြီးတော့နိုင်ငံကျန်းဝင်ကြီး Kerry ကပြောဆိုသွားတာဖြစ်ပါတယ်နော်အမေရိကန်နိုင်ငံရဲ့အနာဂတ်တိုးတက်မှုအခြေအနေဟာအာရှပစိဖိတ်ဒေသနဲ့ဓာတ်ရိုက်ဆက်နွယ်နေတယ်ဒါကြောင့်မလို့အာရှပစိဖိတ်ဒေသမှာအမေရိကန်ပြည်တော်စုရဲ့ဩဇာတရားမှုပြန်ရှိလာဖို့အတွက်သမ္မတဥဘာမားနဲ့အစိုးရအဖွဲ့အနေနဲ့တက်လာကလေးကမူဝါဒချမှတ်ခဲ့တယ်လို့နိုင်ငံကျန်းဝင်ကြီး Kerry ကပြောပါတယ်ဒါကြောင့်မလို့လည်းတည်ငြိမ်ပြီးတော့ခိုင်မာတဲ့လူမှုအတိုင်းအဝန်တွေဖြစ်လာဖို့အတွက်ကူညီဆောင်ရွက်သွားမယ်လို့ဆိုပါတယ်အာရှပစိဖိတ်ဒေသမှာဒီလူခွင့်ရေးလိုမျိုးဒီမိုကရေစီလိုမျိုးဒီအကြက်တဲတွေပြိပခါတွေကိုအလေးပေးပြောဆိုမှာဖြစ်တယ်လို့ပဲတစ်ဖက်မှာဒီဒေသနဲ့ပတ်သက်ပြီးတော့ရေရှည်အမေရိကန်ဆိုးရရဲ့မဟာဗျူဟာအကျိုးစီးပွားကိုလည်းကြည့်သွားမယ်လို့ဆိုပါတယ်။ဒါအပြင်ဒီအာရှဒေသနဲ့အမေရိကန်ကုန်သွယ်ရေးစီးပွားရေးဆက်ဆံမှုခေါင်းတွေကိုလည်းထူထောင်ဖို့အတွက်မျှော်မှန်းထားတယ်ဆိုပြီးတော့နိုင်ငံကျန်းဝင်ကြီး Kerry ကပြောဆိုသွားပါတယ်။အခုဒီပြောဆိုနေတဲ့ဒီမေကွန်ပြောဆိုရမှာတော့ဒီစီးပွားရေးလုပ်ငန်းရှင်တွေတန်တမာတွေနိုင်ငံသားကြီးမူဝါဒဆိုင်ရာသူတည်သူတွေအတော်များများတက်ရောက်ကြတာတွေ့ရပါတယ်။ Mr. Kerry ဟာအာဆီယံဒေသအတွင်းစီးပွားတွေတက်ရောက်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့ပဲအဲ့ဒီမှာပဲဒီလာမယ့်နိုဝင်ဘာမှာကျင်းပမယ့်အရှေ့အာရှထိပ်သီးဆွေးနွေးမှုပွဲအတွက်လည်းနိုင်ငံကြေးဝန်ကြီးအဆင့်ပြင်ဆင်ဆွေးနွေးမှုတွေကိုလုပ်ခဲ့ပါတယ်။အစည်းအဝေးအတွင်းမှာတော့ဒီတောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုကိစ္စတွေမှာပါဝင်ဆွေးနွေးခဲ့တယ်လို့အခြားဒေသတွေကနိုင်ငံအကြီးအကဲတွေနဲ့လည်းတရားတွေ့ဆုံမှုတွေရှိခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ကဒီသမ္မတဥဘာမဆူရသစ်တက်လာပြီးတဲ့နောက်ပိုင်းအာရှပိဗစ်ဆိုတဲ့ဒီအာရှလေးပြည်ဆိုတဲ့နိုင်ငံကြေးမူဝါဒနဲ့အတူပဲအာရှဒေသနဲ့ဆက်ဆံရေးအထူးဖြစ်ဆိုရင်ဒီကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုတိုးမြှင့်မှုအထူးပဲအလေးပေးတိုးမြှင့်ဆောင်ရွက်လာတာကိုတွေ့ရပါတယ်ကုဆတ်မှု။